အီရန်နိုင်ငံအမ်ဘာခင်အတွင်းမှာနာမည်ဆိုးနဲ့ကြော်ကြားနေတဲ့ IS အစ္စလာမစ်စစ်သွေးကြွခေါင်းဆောင်ဟာညွန်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသွားပြီလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောပါတယ်။သူနဲ့အတူတခြားဂျီဟတ်ဘာသာရေးစစ်ပွဲဆင်တဲ့သူ3ဦးလည်းသေဆုံးသွားတယ်လို့ဆိုပါတယ်။ရူဒ်ဘာမြို့အနီးမှာ IS ခေါင်းဆောင်အဘူဝါဟစ်နဲ့နောက်လိုက်တွေမော်တော်ယာဉ်နဲ့ခီးသွားနေတဲ့အချိန်မေလ6ရက်နေ့ကညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေပြစ်မှတ်ထားတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ပင်တဂွန်ပြောခွင့်ရပီတာကုတ်ကတနင်္လာနေ့မှာပြောပါတယ်။လူတွေကိုတပ်ဖြတ်နေတဲ့ဗီဒီယိုတွေကိုအဲ့ဒီအဘူဝါဟစ်ကဖြန့်ချိခဲ့ခြင်းဖြစ်ကြောင်းပီတာကုတ်ကပြောကြားလိုက်ပြီးသူလိုစစ်သွေးကြွအဖွဲ့ကအရေးပါတဲ့သူကိုတုတ်တင်လိုက်နိုင်ခြင်းဟာအစွန်းရောက်စစ်သွေးကြွတွေရဲ့လှုပ်ရှားမှုအရှိန်လျှော့ကြရေးကျိုးပန်းနေတဲ့အီရတ်အစိုးရတပ်ဖွဲ့တွေနဲ့အဲ့ဒီတိုက်ခိုက်မှုတွေကိုကူညီပေးနေတဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့တွေအတွက်အရေးပါတဲ့တိုးတက်မှုဖြစ်တယ်လို့ပြောပါတယ်။စစ်သွေးကြွခေါင်းဆောင်လိုက်ပါလာတဲ့မော်တော်ယာဉ်ကိုတိုက်လေရင်နဲ့ပစ်ခတ်ခဲ့တာလားတူရီမဟုတ်မောင်းတူမဲ့ drone ယာဉ်နဲ့တိုက်ခိုက်ခဲ့တာလားဆိုတာနဲ့အဲ့ဒီအဘူဝါဟစ်တည်ဆုံသွားပြီလို့အီရတ်အစိုးရက2015ခုနှစ်မှာပြောဆိုထားမှုတဲ့ကိစ္စနဲ့ပတ်သက်လို့တော့ပင်တဂွန်ပြောခွင့်ရပီတာကုတ်ကထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။